ကိုရိုနာဗိုင်းရပ်စ်ကပ်ပြီးယောဂါကနေကမ္ဘာစီးပွားရေးပြန်လည်နှလန်းထမှုညှိကွင်းနေပြီးကျန်းမာရေးဆိုင်ရာပြဿနာတွေပိုဖြစ်လာနိုင်တဲ့အန္တရာယ်ကများလာနေကြောင်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကအင်္ဂါနေ့မှပြောပါတယ်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးအမေရိကန်ပြည်ထောင်စုရဲ့2021ခုနှစ်ဖွံ့ဖြိုးမှုနှုန်းကိုအရင်9ရာခိုင်နှုန်းထပ်မံချက်ကနေ10ရာခိုင်နှုန်းလျှော့ချလိုက်ပြီး6ရာခိုင်နှုန်းအဖြစ်လျှော့ချသတ်မှတ်တာပါအမေရိကန်စီးပွားရေးရဲ့80ရာခိုင်နှုန်းဖြစ်တဲ့စားသုံးသူတွေရဲ့ငွေကြေးသုံးစွဲမှုနှိမ့်ကွလာတဲ့အချက်ကြီးပစိတ်ကမ်းတွေကနေကုန်စည်သေးယူပို့ဆောင်ရေးနှောင့်နှေးမှုတွေကြောင့်အမေရိကန်ရဲ့ဖွံ့ဖြိုးမှုခံမှန်းချက်ကိုလျှော့ချလိုက်တာဖြစ်ကြောင်း IMF ကပြောပါတယ်။ဒီနှစ်အတွက်ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုနှုန်းကို 5.9 ရာခိုင်နှုန်းအဖြစ် IMF ကခန့်မှန်းပါတယ်။ဒီခံမှန်းချက်ဟာဆိုရင်ပြီးခဲ့တဲ့ဇူလိုင်လကခံမှန်းထားတဲ့0.1ရာခိုင်နှုန်းလျော့သွားတာဖြစ်ပါတယ်။လာမယ့်2022ခုနှစ်အတွက်0.9ရာခိုင်နှုန်းဖွံ့ဖြိုးမှုနှုန်းသတ်မှတ်ချက်ကတော့မပြောင်းလဲပါဘူး။ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲ Delta ကူးစက်မှုမြန်ဆန်လာပြီးဗီဇာပြောင်းမျိုးကွဲတစ်တည်းရဲ့ချေချောင်မှုကြောင့်ကပ်ဘေးရောဂါကြီးကိုမြန်မြန်ကျော်လွှားနိုင်ရေးမရင်းမြာဖြစ်စေတယ်လို့လည်း IMF ကပြောဆိုထားပါတယ်ရှင်။